ဖွဲ့စည်းပုံအခြေခံဥပဒေကင်းစင်ရေးပူးပေါင်းကော်မတီပထမအကြိမ်အစည်းအဝေးကိုဒီကနေ့စတင်ကျင်းပရမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလာရောက်တဲ့ကိုယ်စားလှယ်တွေတက်ရောက်ခွင့်မရကြောင်းပါတီကိုယ်စားလှယ်တဦးကပြောပါတယ်ပူးပေါင်းကော်မတီအတွင်းမှကတော့ဒါဟာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်အနေနဲ့အငြင်းစင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြီးနောက်အစည်းအဝေးတက်နိုင်မှာဖြစ်ကြောင်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါရှင်
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီပထမအကြိမ်စည်းဝေးကိုဒီကနေ့နေ့ကနှစ်နာရီမှာနေပြည်တော်ကပြည်တော်စုလွတ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့ရမှာလွတ်တော်တက်ရောက်နေတဲ့ပါတီ14ခုနဲ့က13ပါတီတက်ရောက်ခဲ့ပါတယ်အစည်းအဝေးမကျင်းပခင်တနင်္လာနေ့ကတော့ပူးပေါင်းကော်မတီကိုအငြင်းစင်းမပေးဖို့တူတဲ့ပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့စီကိုလည်းဖိတ်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်ဒီခိုင်ဖြိုးပါတီကိုယ်စားလှယ်နှစ်ဦးအစည်းအဝေးတက်ရောက်ဖို့လာရောက်ရမှာအစည်းအဝေးကိုတက်ရောက်ခွင့်မရခဲ့ကြောင်းကျောင်းကုန်းမဲဆန္ဒနယ်ကသတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ
်။ကိုညာကကျွန်တော်မဖိတ်ဘူး။တော့ဖိတ်တဲ့ခါကျတော့မှဒီလိုလိုချက်မင်းကိုယ်ရပါတယ်ကိုစားမီဒီတုတ်တုတ်ကိုယ်စားလှယ်။ဒီလိုသာလို့တော့ကိုယ်စားလှယ်တော့ဒါကြီးကကျွန်တော်တို့ကလှုပ်တော်ရည်လာတဲ့တွေ့ရောဥက္ကဋ္ဌကဒေါက်တာမြင့်ညာနဲ့ဆိုဆိုလာတဲ့တွေ့ကြောင့်ကျွန်တော်တို့ကဒီလိုတွေ့တင်းလာတဲ့တယ်။ဒီလိုကျောင်းကျောင်း၄-၅ခါလောက်ဆက်လိုက်တာကြတော့အနမစင်းပေးပါ list ကိုပေးလိုက်တဲ့ကြောင့်ဖြစ်ရင်ဒီနေ့ပေးပါဒီနေ့ပေးမယ်နမစင်းလည်းဒီနေ့ပေးတမစားတော့တော့နောက်ကလိုက်လာတယ်အခုလည်းကြောင့်နောက်ဆုံးလည်းကြောင့်ဒီနေ့အချင်းချိုးဝင်းလို့ပြောရအောင်ဆရာတို့မတက်ပါနဲ့ဘူးတရားဝင်မှုစဉ်းမှုရှင်တော်ပြီးကျွန်တော်တို့မတက်တော့
ကျန်စီပူပေါင်းကော်မတီရဲ့အတွင်းမှုဒေါက်တာမြတ်ညာနာဆိုကတော့ကော်မတီဝင်တွေကိုနာမည်လိုက်ဖိတ်ကြားထားပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုတော့အငြင်းစင်းမပေးသေးတာကြောင့်ပါတီကိုသာဖိတ်ကြားခဲ့ကြောင်းဒီပေါ်မှာနားလည်မှုလွဲမှားတာဖြစ်နိုင်ကြောင်းပြောပါတယ်ဒီမှာကတော့အငြင်းစင်းပေးပို့ထားတာမရှိသေးတဲ့အတွက်ကြောင့်မလို့ပါတီရင်းနဲ့ပဲကျွန်တော်ဖိတ်ကြားလိုက်တာပါအဲ့တော့ဒါလေးကနားလည်မှုလွဲမှားခြင်းလို့ထင်ပါတယ်အဲ့တော့ကိုလေတို့ကြီးနှစ်ဦးကလည်းတွက်လိုက်တာကဘောထိုးလာတက်ပြီးတော့မှတခါတည်းအညီစင်းပေးလိုက်ရင်လေရတာပဲလေလို့ဒီလိုမျိုးသုံးသပ်ပြီးတော့ဆွမ်းတာဖြစ်ပါလိမ့်မယ ်ကိုယ်စားအညီစင်းပေးပြီးနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြန်ပြီးတဲ့နောက်မှာအစည်းအဝေးတက်ရောက်နိုင်မှာဖြစ်ကြောင်းပြောပါတယ
်နံပါတ်ဆေးကတော့အတိအကျရမယ်အတိအကျလေးပေးပို့လာတဲ့အခါကျရင်နောက်ဆက်တွဲနားကလည်းမင်းအကျညာသွားပြီးနောက်ဆက်တွဲအမိန့်ကြီးညာစာတွေထပ်ထုတ်ပြန်ပြီးတော့ထည့်သွင်းဖွဲ့စည်းပေးသွားမှာဖြစ်ပါတယ်အဲ့တော့အခုနောက်တစ်ချိန်အစည်းအဝေးဘယ်နေ့ကျင်းပမှာလဲဆို25ရက်နေ့မွန်းလွဲတနင်္လာနေ့မှာကျင်းပပါလိမ့်မယ်အဲ့ဒီအစည်းအဝေးကြရင်တော့ခုနကိုယ်စားလှယ်ဦးနှစ်ဦးဒီတယောက်ခွင့်ရပြီပြောင်းစုလွတ်တော်ကနေပြီးတော့နိုင်ကနေပြီးတော့အမိန့်ကြော်ရစာထုတ်ပေးပြီဆိုရင်တော့ဒါလေးတစ်ချက်ပ
ါတမောတာလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်အမည်အစင်းပေးပို့တာမရှိသလိုအစည်းအဝေးကိုလည်းပါဝင်တယောက်တာမရှိခဲ့ပါဘူးပြစီရေးပူပေါင်းကော်မတီအဖွဲ့ဝင်ဦးအောင်ကြည်မြုံးကဆွေးနွေးနေတဲ့ကာလအတွင်းမှာအချိန်မီပူပေါင်းပါဝင်နိုင်ကြောင်းပြောပါတယ
်သူတို့ကတော့အခုတော့လောလောဆယ်မှာပြီးသေးတယ်မပြီးသေးတဲ့ဆိုဘယ်အချိန်မှာသူတို့ဝင်လာမလဲဆိုတော့လုပ်ငန်းရှင်ကတော့ကျွန်တော်ကအလွတ်တော်ရဲ့ဆုံးဖြတ်ချက်လက်ကျထားပြီးသားဆိုတော့လုပ်ငန်းတွေတော့ဆက်သွားနိုင်မယ်ဘယ်အချိန်မှာဝင်လာမလဲဝင်လာတဲ့ခါမှာအမြင်ရှင်းပြလာမှာရှိအဲ့ဒီနေရာကနေစပြီးတော့ပူပေါင်းပါဝင်ဆောင်ရွက်နိုင်မှာပေါ့
ပထမနေ့စည်းဝေးမှာတော့ဖွဲ့စည်းပုံကျင်းပရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတာမရှိတဲ့ကော်မတီရဲ့လုပ်ငန်းတွေဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုသာဆွေးနွေးကြည့်ခဲ့ကြောင်းလည်းဦးအောင်ကြည်ညွန့်ကပြောပါတယ်ပူပေါင်းကော်မတီရဲ့စည်းဝေးတွေကိုတော့တနင်္လာအင်္ဂါကြာသပတေးနေ့တွေမှာဒီကင်းတနာရီမှာကျင်းပဖို့နဲ့တော်တော်အပြီးမှာရဲတချို့တက်မှတ်ပြီးဆက်လက်ဆွေးနွေးဖို့နဲ့တော်တော်မစတင်ခင်မှာရဲတချို့စောလာပြီးဆွေးနွေးဖို့တက်မှတ်ထားပါတယ်ပူပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီနှစ်ဇူလိုင်လ29ရက်နေ့မတိုင်မီမှာပြည်သူ့လွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်